ချင်လွတ်လပ်ရေးတပ်မတော် KIA နဲ့ပူးပေါင်းတပ်ဖွဲ့တွေဟာဒီနေ့မနက်မှစပြီးကချင်ပြည်နယ်ရဲ့ဒုတိယမြို့တော်ဖြစ်တဲ့ဗမောအမျိုးသိန်းတိုက်ပွဲကိုဆင်နွှဲနေတယ်လို့ KIA ပြန်ကြားရေးတာဝန်ခံပူမှုကြီးနော်ဘကအတည်ပြုပါတယ်လောလောဆယ်မှာဗမောမန်စီနဲ့မုံမောက်စားတဲ့မြို့တွေမှာလည်းစစ်ကောင်စီတပ်နဲ့ကချင်ပူးပေါင်းတပ်တို့ကြားတိုက်ပွဲတွေပြင်းထန်နေတယ်လို့ဗမောအခြေစိုက်ခလာရ40ခုကို KIA ကသိမ်းယူလိုက်ပြီဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်ဒီအချိန်ရန်ကုန်ကသတင်းပေးပို့လာတာကိုအခြေခံပြီးကိုစော်မုတ်ကျော်ပြောပြပေးပါအောင်ခင်ဗျာ
ကချင်ပြည်နယ်ဗမော်နယ်မိုးမောက်အကြားစစ်ကောင်စီတပ်နဲ့နှစ်လကျော်ကြာတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေခဲ့ရာကနေဒီကနေ့မှာတော့ KIA ပူးပေါင်းတပ်တွေဟာဗမော်ကိုစတင်ထိုးစစ်ဆင်လိုက်တာဖြစ်ပါတယ်လက်တလောတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကို KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုအခုလိုပြောပါတယ်
ဘမောပတ်ဝန်းကျင်ကစခန်းတွေကိုစစ်တပ်တိုင်းစခန်းတွေကိုဒီနေ့ကနေပြမင်းမတိုက်ပွဲဖော်ဆောင်တာရှိပါတယ်ဟုတ်ကဲ့အခုမန်ဂျေဘက်မှာလည်းတိုက်တာပေါ့နော်မုံမောက်ဘက်မှာလည်းတိုက်တယ်အခုလီနားလိုက်ဘက်မှာလည်းတိုက်တယ်ဆိုတော့ဘမောကိုဝိုင်းတိုက်တဲ့ပုံစံဖြစ်ပါတယ်ဟုတ်ကဲ့
ဒီမနက်ပိုင်းမှာပဲဘမောနဲ့မန်စီအကြားမှာရှိတဲ့ခလာရ48တိုင်ရင်ဌာနချုပ်ကို KIA ကသိမ်းယူလိုက်ကြောင်းသတင်းတွေထွက်ပေါ်နေပေမဲ့ဘူမူကြီးနော်ဘူးကတော့အတီးပြုတ်ချက်ရဖို့ဆက်သွယ်နေစေဖြစ်တယ်လို့ပြောပါတယ်
။ဟို50ခုတင်းနဲ့လို့တော့ကြားပါတယ်။လူမှုကွန်ရက်မှာတော့အစခန်းတချို့တွေတင်းတာတော့ကြားရတာ။ဒါပေမဲ့ကွန်ဖာမ်လုပ်ပေးတဲ့လူမရှိသေးဘူး။ကျွန်တော်တို့ကစူးစမ်းမှဆက်သွယ်နေပါတယ
်။ရှီရန် KIA တပ်ဖွဲ့ဝင်တွေနဲ့နှိစက်သူတယောက်ကတော့ခလာရ48ကိုသိမ်းယူလိုက်တယ်လို့သိရကြောင်းနဲ့လောလောဆယ်ဗမော်မန်စီမှာတိုက်ပွဲတွေအနှံ့ဖြစ်ပွားနေကြောင်းပြောဆိုပါတယ်။
ဗမော်ရောမန်စီရောမုံမောက်ပဲရောတိုင်းရဲ့ထိုးစစ်စင်နေပြောရဲ
။ဗမော်ကျော်ဒီဘက်မန်စီဘက်ကနေရောဝိုက်ရောဒီဘက်မုံမောက်ဘက်ကရောဝိုက်ပြီးတော့အကုန်ညက်ပြီးတွေ့နေတာပေါ့။အဲမှာကျေရင်ပါမယ် PDF ပါမယ်ပြီးရင်ဒီကော်ရခတ်တိုက်ရင်းနေပါပြီးမဟာမိတ်တပ်ပေါင်းစုကိုဝိုင်းပြီးတော့ခါတိုက်နေပေါ့
။ဒီနောက်ကလေးဆက်ကွန်တိုက်ရင်ပြောတယ်။ဒီမှာအဲဆရာပြရပြီတဲ့။လေးဆက်ကွန်တော့ရဝိုက်ကြောတယ်။
လက်ရှိအချိန်မှာတော့ကချင်ပြည်နယ်အတွင်းတိုက်ပွဲတွေဆက်လက်ပြင်းထန်နေကြောင်းပြောပါတယ် KIA နဲ့ပူးပေါင်းတပ်ဖွဲ့တွေဟာဒီနှစ်စက်တင်ဘာလကုန်ပိုင်းကစတင်ပြီးကချင်ပြည်နယ်အရှိချမ်းတရုတ်မြန်မာနယ်စပ်မှာရှိတဲ့ကချင်အထူးဒေသတစ်ကိုထိုးစစ်ဆင်တိုက်ခိုက်ခဲ့ပါတယ်အောက်တိုဘာလအတွင်းမှာချီပွေဆော့လော့ပန်ဝါစတဲ့မြို့တွေကိုသိမ်းခဲ့တယ်လို့နိုဝင်ဘာလ20ရက်နေ့မှာတော့အထူးဒေသတစ်ခုလုံးကိုသိမ်းယူခဲ့ပြီးအထူးဒေသတစ်အမည်သတ်မှတ်ချက်ကိုဖျက်သိမ်းခဲ့ပါတယ်ဒီနေ့မတ်လမှာစတင်ခဲ့တဲ့ KIA ရဲ့ထိုးစစ်အတွင်းမှာမြို့ပေါင်းတဒါဇင်လောက်ကိုသိမ်းယူထားပြီးဖြစ်ပါတယ်။ဒီနေ့ဗမော်တိုက်ပွဲသတင်းနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်တာမတွေ့ရသေးပါဘူး။